ထိုင်းနိုင်ငံမှာတော့ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုလူတွေမှာစစံသက်နေပါပြီ။နိုင်ငံရဲ့ COVID-19 ကူးစက်မှုလိုက်အဆိုးဆုံးစခံနေရပြီးနိုင်ငံခြားကနေ COVID ကာကွယ်ဆေးအများအပြားယူတင်သွင်းနေချိန်မှာပဲထိုင်းသိပ္ပံပညာရှင်တွေကြိုးပမ်းထုတ်လုပ်နေတဲ့ကာကွယ်ဆေး၄မျိုးတည်းကနှစ်မျိုးကိုစစံတော့မှာပါ။ဗြိတိန်ရဲ့ AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့အခုလိုထုတ်နေတာပါ။လက်ရှိ COVID လိုင်းတန်ခံရခြင်းတတော်ပြည်တွင်းဖြစ်ကာကွယ်ဆေးတွေကိုအများများထုတ်ဖို့မမီတော့ပေမဲ့အိန္ဒိယမျိုးကွဲသစ်အတွက်ပြစ်မှတ်ထားပြီးနောက်နှစ်မှာဖြည့်စွက်ကာကွယ်ဆေးအလုံးလောက်ထုတ်နိုင်ဖို့အပြင်မြန်မာအပါအဝင်အိန္ဒိယနိုင်ငံတွေပါကူပေးဖို့တော့မျှော်လင့်ထားပါတယ်။ထိုင်းကာကွယ်ဆေးထုတ်လုပ်ရေးကိုဦးဆောင်နေတဲ့ချူလာလောင်ကွန်တက္ကသိုလ်ကာကွယ်ဆေးသုတေသနဌာနကဒေါက်တာကီယက်ရော့ဆမ်ထမ်ကအခုကာကွယ်ဆေးတွေကိုအိန္ဒိယနဲ့တောင်အာဖရိကကလိုဗီဇာပြောင်းမျိုးကွဲသစ်တွေကိုဆက်ကာကွယ်နိုင်ရေးအတွက်ထုတ်သွားနိုင်ဖို့မဟာဗျူဟာချထားတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံအနေနဲ့ကိုဗစ်ခံနိုင်ရည်ပြည်သူများကြားပေါ်လာနိုင်ရည်အတွက်နိုင်ငံခြားကကာကွယ်ဆေးတွေကိုအားကိုးတင်သွင်းနေရပြီးတရုတ်ကဆိုင်နိုဗက်ကာကွယ်ဆေးသန်းနိုင်ငံဝယ်ယူကအမေရိကန်ထုတ်ဖိုက်ဆာမော်ဒါနာနဲ့ဂျွန်ဆန်နဲ့ဂျွန်ဆန်နောက်တရုတ်ရဲ့ဆိုင်နိုဖန်ကာကွယ်ဆေးတွေကိုဝယ်ယူဖို့လုပ်နေပါတယ်ခင်ဗျ